ကျွန်တော်ထိုင်ဝတ်ကြကြောလောက်ချိန်ရပါမယ်နော်။ယေရှုဘုရားဟောကြားတော်မူခဲ့တဲ့တရားထေသနာတော်များကိုပြည်တော်တိုင်းယူချီညွှန်ကြားရအောင်။ကျွန်တော်လူတကာများဖြစ်ကြတဲ့တကာကြီးဥကြောကြောစုဒုမာကြီးကဒေါခင်မောမိသားစုတို့ရဲ့ဆွမ်းအမှုမောရနာတရားဝဲမှာဣဒ္ဓပေါင်းတော်ကောင်းတော်ကိုကျွန်တော်တရားစကားအနေနဲ့ပြောပါမယ်။တရားစကားတွင်ပြောတယ်ဆိုတာဟိုအမိကလေးနဲ့ပြောရမှာကောင်းလား။နော်ကိုပြောချင်ရင်ဟိုအစီအစဉ်မရှိဘဲနဲ့တောင်းစင်ရေမရပြောသွားတာကသိပြီးတော့နားထောင်ရတဲ့လူတွေလည်းပဲမှတ်သားရတာပြန့်ကျင်းနေတဲ့တိ။အဲ့တော့ရှေ့ကသူကအမိကလေးနဲ့ဘုရားဟောတာနဲ့အကြောင်းအရာလေးတစ်ခုသုံးမဟုတ်ကဒါလေးတစ်ပုဒ်သူမဟုတ်မြတ်စွာဘုရားလက်ထက်ကဖြစ်ပြလေးတစ်ခုအဲ့ဒါလိုမျိုးအကြောင်းအရာတစ်ခုကိုပြီးပြီးတော့ပြောတော်မှာနားထောင်ရတာလည်းပဲအစီအစဉ်ကြတယ်နော်အဲ့တော့ဦးဇင်းကမပြောချင်တော့ဆိုတော့ဓမ္မဝရပါဠိတော်ဦးဇင်းတို့မြတ်စွာဘုရားရဟန်းတော်တွေကိုခေါ်ကြတော်မူခဲ့တဲ့ဂါထာလေးတစ်ပုဒ်အဲ့ဒီဂါထာလေးတစ်ပုဒ်ကိုအခြေခံပြီးတော့အဲ့ဒီဂါထာမှာမြတ်စွာဘုရားအဆုံးအမငါချက်ပေးတယ်အဲ့ဒါလေးကိုမှတ်သားကြရအောင်နော်အဆုံးမတိုင်းအဆုံးမတိုင်းဟာမိမိဘဝအတွက်ချမ်းသာဒုက္ခတိမှုသောအကျိုးကျေးဇူးကိုရရှိနိုင်တယ်လို့ကြုံကြည်တဲ့စိတ်နဲ့နိုင်ယူရမယ်ကုံဘူပမံကာယမိမံဝိတိတ်တဝါနဂရုပမံစိတ်တမိတံထပိတ်တဝါယောတိထမာရံပညာဝုဒေနစီတင်စရခိအန္ဒီဝေဒနောတိယလို့ဓမ္မပဒပါဠိတော်မှာစိတ်တဝတ်ထင်းမှာမြတ်စွာဘုရားဒီကထာလေးဟောထားတယ်။အဓိပ္ပာယ်၅ချက်ဆုံးမတော်မူခြင်း၅မျိုးကုံဘူပမံကာယမိမံဝိတိတဝါဣမံကာယံဤခန္ဓာကိုအတဘောကိုကုံဘူပမံကွဲပြက်လွယ်သောမြေဥကဲ့သို့ဝိတိတဝါတိမြင်နာလေ၍မိမိရဲ့ခန္ဓာကိုယ်ကြီးသူတော်ဘာတို့ရဲ့ခန္ဓာကိုယ်ကြီးအဲ့ဒီခန္ဓာကိုယ်လေးကိုမြေအိုးတစ်လုံးလိုကွဲပြက်လွယ်တယ်လို့သိထားရမယ်တဲ့ဒါပထမတစ်ချက်နော်ကုံဘူပမံကာယမိမံဝိတိတဝါနဂရုပမံစိတ္တမိတံထပိတဝါဣဒံစိတ်တံဤစိတ်ကိုကြံ့တော့နဂရုပမံအမတန်ခိုင်မာတဲ့ရံသူတွေဝင်ရောက်နှိမ့်ဆက်ခြင်းကမလွယ်တဲ့မြေယူကြီးတစ်ဖွဲ့မြေယူကြီးတစ်မြို့ကိုသဘောထားပြီးတော့ထပိတဝါထားပြီးတော့เนาะစိတ်ကိုကြတော့ခိုင်မာတဲ့မြေယူကြီးတစ်ခုလို့တည်ဆောက်ရမယ်เนาะခန္ဓာကိုယ်ကိုကြတော့ကွဲပြက်တယ်မြေဥလို့တည်ရမယ်နှစ်ချက်ရှိပြီเนาะကုံဘူပမံကာယမိမံဝိတိတဝါနဂရုပမံစိတ္တမိတံထပိတဝါယောတိထမာရံပညာဝုဒေနမာရံမိမိကိုနှိမ့်ဆက်တတ်သောလောဘဒေါသမောဟအစရှိသောကိလေသာမံကိုပညာဝုဒေနအတိဉဏ်ပညာတိဟုသောလက်လက်ဖြင့်ယောတိထစစ်ထိုးရ၏။ဒီကတတိယမြောက်ဆုံးမှာပေါ့နော်။ဒီခန္ဓာကိုယ်ကိုအမိပြုပြီးတော့ဒီခန္ဓာကိုယ်ကိုပြန်လဲနှိမ့်ဆက်တဲ့အလိုဆန္ဒတွေမကျေနပ်မှုတွေဒူဝေမိုင်မဲမှုတွေအစရှိတဲ့ကိလေသာတရားတွေအတိဉဏ်ပညာတိဟုသောလက်လက်ကိုကန်ဆွဲပြီးတော့စစ်ထိုးရမယ်။အဲ့ဒါကနံပါတ်3ဆုံးမတော်မူခြင်းနော်ကုံဘူပမံကာယမိမံဝိတိတဝါနဂရုပမံစိတ္တမိတံတပိတဝါယောတိထမာရံပညာဟုဒေနဇိတင်စရခိဇိတင်စအောင်အပြီးဒီကိုလည်းရခိစောင့်ရှောက်ရ၏ခုနကတုန်းကလိုလောဘဒေါသမောဟတွေနဲ့မိမိတို့ဖက်ပြန်ပြီးတော့မိမိတို့ရဲ့အစွမ်းတတ္တိကိုပြန်ပြီးတော့အဲ့ဒီလောဘဒေါသမောဟတွေရဲ့ပုံမှာအောင်မြင်မှုကိုယ်အစွမ်းရှိရင်ရှိသလောက်ရကြလိမ့်မယ်။အဲ့ဒီအောင်မြင်မှုကိုစောင့်ရှောက်နိုင်ရမယ်။နောက်ဇီးတင်စရခိအောင်မြင်ထားတာလေးကိုလည်းပဲပြန်ပြီးရှုကြမတော့အောင်စောင့်ရှောက်နိုင်ရမယ်ထိမ့်သိမ့်နေရမယ်။အဲ့ဒါနံပါတ်3ပေါ့နော်။နောက်အနိဝေဒနောတိယအနိဝေဒနောကိုရရှိထားတဲ့အောင်မြင်မှုလေးကိုလည်းပဲตาရရင်မှုချင်းမရှိသည်တိယဖြစ်ရ၏။နော်အောင်မြင်တာကိုစောင့်ရှောက်ရမယ့်အပိုင်းရှိတယ်လို့အဲ့ဒီအောင်မြင်မှုကိုငါဟုတ်လာပြီဆိုတဲ့အနေနဲ့ตาရရင်မှုချင်းမ မရှိရဘူးအင်္ဂလန်ပြည်စုံတဲ့ဆုံးဖြတ်မှုချက်၅ချက်ပါနော်ဒါလေးကိုဒီ၅ချက်ကိုမာတိကာတည်ထားပြီးတော့နိုင်ဝဲကြော်ကြော်တော့အချင်းယူပြီးတော့ပြောရမယ်ဟုတ်လားမှန်ပါဗျ
ာ
အဲ့တော့ဒီဆုံးဖြတ်မှုချက်၅ချက်စလုံးဟာတရားတော်တို့ဦးရှင်တို့အတွက်နှလုံးသွင်းနိုင်နေဆိုရင်နှလုံးသွင်းနိုင်တယ်လို့လိုက်နာနိုင်မယ်ဆိုရင်လိုက်နာနိုင်တယ်လို့ကြိုကြည့်လို့ချမ်းသာကိုမခံစားရဘူးလ
ား
ခံစားရပါဗျာအဲ့တော့နံပါတ်၁ဘာပြောထားလို့ဆိုတော့ကုံဘူးသမံကာယမိမံဝိတ္တဝါဒီခန္ဓာကိုယ်ကြီးကိုမြေအိုးတစ်လုံးလုံးပွက်ပြက်လွယ်တယ်လို့သိရမယ်မြေအိုးတစ်လုံးလုံးပွက်ပြက်လွယ်တယ်လို့သိရတယ်သူသိုံနဲ့သိရသိလားသူကမကွဲအောင်ပြက်အောင်ဟောအဆုံးဆုံးကာကွယ်လို့ရတာမျိုးမဟုတ်เนาะဘယ်တော့ပဲကာကွယ်ကာဝင်နောက်ဆုံးတော့ကွဲပြက်တော့တာကြီးပဲဟုတ်ရဲ့လားအေးကြီးတဲ့အိုးပဲဖြစ်ဖြစ်သေးတဲ့အိုးပဲဖြစ်ဖြစ်စိမ့်တဲ့အိုးပဲဖြစ်ဖြစ်ကျက်တဲ့အိုးပဲဖြစ်ဖြစ်ကိုထိန်းတဲ့လုံသမီးအိုးပေါင်းစုံလို့ဒီနောက်ဆုံးတစ်နေ့မှာကွဲပြက်တော့တာနဲ့ကြီးအဆုံးတက်ရတာဟုတ်လားမှန
်ပါ
အဲ့တော့ဒီခန္ဓာကိုယ်ကိုလည်းပဲနောက်ဆုံးတစ်နေ့မှာကွဲပြက်သွားမယ်ဆိုတဲ့အတိအကျအအနေနဲ့ရှိနေလို့လို့လေဆိုရပါစို့တိတော့တိတာလေဗျာကလေးလေးကစတိတယ်ဒီခန္ဓာကိုယ်ကြီးကဒီနေ့ပြည့်စည်သွားမယ်လုံးဝသုံးမြင်ရတဲ့အနေထားကိုရောက်သွားမယ်လို့တိတော့တိတာပဲသို့တော့အဲ့ဒီအတိကစိတ်ထဲမှာဆွေးဆွေးမြင်းမြင်းရှိရလားဆိုတာကပို့ပြီးတော့အရေးကြီးတာเนาะတိဖို့ရလွယ်တယ်အဲ့ဒီအတိကိုဆွေးမြဲဖို့ရချာတော့ခက်တယ်ဟုတ်လားအင်းတစ်ခါလေးတရက်လေးတော့နှစ်ခါသုံးခါတော့တိချင်မှတိလိုက်တာချင်းကြီးတော့များနေတာကိုအဲ့ဒီအတီလေးဖြတ်ခနဲ့ဖြတ်ခနဲ့ဖြစ်သွားတာဘာမှမကြအောင်တို့တော့အဲ့ဒီအတီမျိုးမဖြစ်နိုင်ဘူးကိုအဲ့ဒါကိုမျက်စွာများကဒီခန္ဓာကိုယ်ကြီးဟာမြေအိုးတစ်လုံးလုံးကွဲပြက်လွယ်ရင်ဆိုတဲ့အတီအမြဲတမ်းရှိရတယ်ဝိသိတဝါသိမြင်နိုင်တာရမယ်နော်ပြက်လွယ်ရင်ဆိုတဲ့သဘောပေါ့ဒါလည်းပဲခန္ဓာဗေဒနဲ့ပတ်သက်ပြီးတော့ထိုင်တော့ဘုဒ္ဓတက်ရှိတိုင်းဒီဆုံးမတော်မူချက်ကိုလိုက်နာမှုအတွက်အထောက်အကူပြုလိမ့်မယ်လို့ထင်တယ်နော်ဒီခန္ဓာကိုယ်ထဲမှာတဲတဲ့ကနေမနေမနာအတင်းအလုံးလုံးနေရတာလည်းမရှိဘူးလ
ားရ
ှိတယ်ဒီခန္ဓာကိုယ်ကြီးရက်တည်လို့ရအောင်အထက်ထက်ကကိုယ်မသိနိုင်နေမှလို့တနည်းအားဖြင့်လည်းတည်လည်းတည်နိုင်ပါလေဆိုရပါစို့နှလုံးဆိုလို့ရှိရင်ကိုယ်ကအိတ်နေအောင်တော့နားနေအောင်တော့ဒုက္ခများအနာမရရှာနော်တမိနစ်ကိုအချိန်မောင်းများစွာဒီနှလုံးသွေးကိုညှစ်ထုတ်ပြီးတော့သွေးကနေတဆင့်ခန္ဓာကိုယ်မှာအင်္ဂါစိတ်ပိုင်းအလုံးကိုအောက်ဆီဂျင်တို့အာဟာရဓာတ်တို့ကိုရအောင်ဒီသွေးထဲမှာပါတဲ့ဒီဓာတ်တွေကိုအကုန်လုံးပို့နိုင်အောင်သွေးကိုဒီမှာလုပ်နေတာတော့ညှစ်ထုတ်ဖြစ်နေတာညှစ်ထုတ်ဖြစ်နေတာအဲ့တော့သွေးလှုပ်ကြိုးတွေကလည်းသွားတယ်ပြီးတော့သွေးပြန်ကြိုးတွေကလည်းပြန်ပြီးတော့နှလုံးထဲကိုပြန်ဝင်မြန်နေဟုတ်လားပြန်ပြည့်ပြန်နေသူအမြဲတမ်းလုပ်နေရတယ်မွေးတွေကစပြီးတော့တမိနစ်လေးတစ်စက္ကန့်လေးတောင်မှသူ့မှာအနာမရှိဘူးအမြဲလုပ်နေရတယ်နောက်ပြီးတော့ဒီအဆုတ်ဆိုလို့ရှိရင်လည်းဟုတ်လားလေးသိက်လေးကောင်းလဲတဲ့အလုပ်ပေါ်အကြံဉာဏ်အပြင်ပြောရလို့ရှိရင်နော်ခန္ဓာကိုယ်မှာလိုအပ်တဲ့အောက်ဆီဂျင်ဓာတ်တွေကိုရရှိရတဲ့ခန္ဓာကိုယ်ကဆွန့်ပစ်တဲ့ကာဗွန်နဲ့အောက်ဆိုက်ဓာတ်တွေကိုပြင်ပထုတ်ပြေးရတဲ့သူ့မှာဒီလေအိတ်ကလေးပေါင်းတန်ပေါင်းရာချီပြီးတော့ရှိတယ်နော်အဲ့ဒါလေးတွေအမြဲတမ်းရှုပ်ကြီးပွားကြီးနဲ့သူတို့အမြဲတမ်းအလုပ်လုပ်နေရတယ်ဟုတ်ရဲ့လားဒါနှလုံးနဲ့အဆုပ်အရေးကြီးတာပဲပြောတော့အသေးဆိုရင်လည်းရှိတာပဲသူ့မှာဘာသာဓာတ်တွေကိုဆုပ်ယူပြီးတော့ပုံရင်လည်းသူတို့လောက်ထားမယ်အမျိုးမျိုးပေါ့နော်ဒါကမှမဟုတ်ဦးစင်းတို့ပါမမမြင်နိုင်တဲ့အရာတွေလည်းဒီထဲမှာအပြည့်ကြီးမရှိဘူးလ
ား
ရှိပါရဲ့ရှိတယ်အဲ့ဒါလေးကိုကိုကတိတိကျကျသိမြင်နားလည်အောင်လုပ်ပြီးတော့အော်ခန္ဓာကိုယ်ဆိုတာဘာမှခိုင်မာတာမဟုတ်ဘူးဘာအာမခံချက်မှရှိတာမဟုတ်ဘူးနော်ဆိုကြပါစို့အုံနောက်စီကိုသွားတဲ့အကျော်လေးတစ်ကျော်လောက်ပိတ်သွားတယ်ဆိုရင်တော့မှတင်းသွားနိုင်ဘူးလ
ား
တင်းသွားနိုင်တယ်အမျိုးမျိုးပဲနော်ဒီခန္ဓာကိုယ်ကအုံနောက်ကနေဘူလေးစနစ်အနေနဲ့ထိန်းသိမ်းပြီးတော့ညွှန်ကြားပြီးတော့ခိုင်းစေနေတာဟုတ်လားအေးအစကျမှဆိုလက်စီကိုသွားတဲ့အာယုံကျိုးတွေအမိတ်ပေးတဲ့အကျိုးတွေတေးသွားတယ်ဆိုဒီလက်ကလှုပ်များတော့ဟုတ်လားကိုကအတ္တလို့ထင်မိမလို့ဒီခန္ဓာဗေဒအကြောင်းကိုထိုက်တော့နားလည်မယ်ဆိုရင်အော်အတ္တမဟုတ်ဘူးအကြောင်းအကျိုးအားလည်းဆိုတာဖြစ်ပြနေကြတာလေလို့သိနိုင်တယ်ဟုတ်လားတချို့ဆိုရင်ကိုယ့်ကိုယ်လုံးကကိုယ်အစိုးရတယ်လို့ထင်တာအဲ့ဒီအကျိုးလေးအဆက်အသွယ်ပြတ်သွားတာနဲ့ခြေတစ်ဖက်နဲ့တစ်ဖက်လုံးဝလှုပ်လို့မရတော့သူဘာမှလှုပ်ချင်လို့လှုပ်လို့မရတော့တချို့ကျတော့အော်ဗဇက်ကလေးပဲလှုပ်ရတယ်မျက်လုံးလေးပဲလှုပ်ရတယ်ဒီတိုင်းကြီးအသေးကောင်ကြီးလို့ဖြစ်သွားတာဟုတ်လားအဲ့လိုဦးဇင်းတို့ပြောနေတာကဒီခန္ဓာကိုယ်မှာပျက်စီးခြင်းတပဆိုရင်လွယ်လွယ်လေးဟုတ်လားလွယ်လွယ်လေးတကယ်ကံအကြောင်းကောင်းနေလို့ကောင်းကောင်းမွန်မွန်ခုရက်တည်နိုင်နေတာဟုတ်လ
ား
သူဖောက်ပြန်နေတာနဲ့တကယ်နဲ့ထက်မိနစ်ပိုင်းစက္ကန့်ပိုင်းအတွင်းမှာလည်းအယူကျိုးပြတ်ဘုံဘုံလေးလေးပေါ်နေတာဟုတ်ရဲ့လားအဲ့လိုအမျိုးမျိုးသောအကြောင်းတရားကြောင့်ပျက်စီးလွယ်တဲ့သဘောရှိတယ် မြေဦးတလုံးဆိုလို့ရှိရင်တယုတ်တရားခံရတယ်ကောင်းကောင်းဘုံမှာတတိထားပြီးတော့ခံရတယ်သူ့ကိုပြစ်ဆက်သက်ခတ်ပြီးပြီးတော့လုပ်လို့မရဘူးကွဲမှာပြက်မှာဆိုလို့အင်မတန်လွယ်ကူတယ်ဒါကြောင့်ဒီခန္ဓာကိုယ်လည်းပဲဒကာမတို့ဦးဇင်းတို့နေတိုင်းတကယ့်ကိုတယုတ်တရားမလုပ်နေရတော့ထိမ့်သိမ့်နေရတယ်အဲ့ဒီထိမ့်သိမ့်နေတဲ့ဂျားလည်းကပဲအဲ့เจ้าတွေကလည်းတော်တော်များများတောင်ထင်းနေပြီဟုတ်လားအဲ့ဘယ်မှာကြာတော့ငါကွဲတော့မယ်လို့ချင်းချောင်းနေတာလည်းမရှိဘူးလားရှိတာတော့ရှိတယ်ပေါ့ဒါလည်းလည်းသဘာဝပါပဲမရှိမှမလွန်နိုင်ပါဘူးခိုင်းပါများလောက်ရပါများတဲ့ပစ္စည်းဟန်ကြာတော့ချွေရင်းပြီးတော့လာတာပဲအဲ့ဒါသူတို့ချွေရင်းနေပြီဆိုတာကိုခန္ဓာကိုယ်ကြီးကိုသူတို့ကအတိပေးပါတယ်ဘယ်နည်းနဲ့အတိပေးလို့ဆိုတော့နာကျင်မှုတွေနဲ့အတိပေးလိမ့်မယ်ဟုတ်တယ်ပေါ့လားအင်းဒါကြောင့်ခန္ဓာရဲ့အကြောင်းကိုမြေဦးတစ်လုံးကိုကွဲလေတယ်ပြက်လေတယ်ဘာအာမခံချက်မှမရှိဘူးလို့အဲ့ဒီလိုတိတဲ့အတိကိုမြန်အောင်ကြိုးစားရမယ်ဟုတ်ရလားအေးအဲ့ဒါဆိုရင်မိမိရဲ့လောဘဒေါသမောဟအစရှိတဲ့မိမိကိုနှိမ့်ဆက်တဲ့တရားတွေဟာတဖြည်းဖြည်းနဲ့နည်းသွားနိုင်တယ်မိမိကိုချမ်းသာစေမဲ့အလောဘအဒေါသအမောဟအစရှိတဲ့ကောင်းမြတ်တဲ့တရားတွေဟာတဖြည်းဖြည်းနဲ့မြားလာနိုင်တယ်အဲ့ဒီလိုစဉ်းစားရင်ဟုတ်လားခန္ဓာကိုယ်ဟာမြေဦးတစ်လုံးလိုပဲကွဲလဲတယ်ပြက်လဲတယ်လို့စဉ်းစားရင်စဉ်းစားတယ်လို့အကုသိုလ်တရားတွေနဲ့မဲ့ကုသိုလ်တရားတွေတို့ပေါ်လာမယ်အဲ့ဒါသိကြတယ်ကိုယ်တိုင်ခံစားလို့လည်းရတယ်အကုသိုလ်တွေနဲ့တော်လာတဲ့ဆင်းရဲတွေနဲ့တော်မှာပဲကုသိုလ်တွေများလာတာနဲ့ချမ်းသာတွေများလာမှာပဲဒါကြောင့်ပထမဆုံးမလို့ဘုရားကိုတတ်နိုင်ကြမြတ်လေ့ကျင့်ပြုစုပြုထောင်ကြည့်ပါဟုတ်လားဌာနာကိုဟာမြေဦးတစ်လုံးတစ်ဖွဲမခိုင်းမတဲ့သဘောကွဲပြတ်နေတဲ့သဘောရှိတယ်ဆိုတဲ့အချက်ဟုတ်လားနောက်နံပါတ်2ကာယမိမံဣမံကာယဣခန္ဓာကိုယ်ကိုကုံဘုမပြေဥက္ကတဝိရတဝါရှုပြီဣဒံစိတ်တံဤစိတ်ကိုကြာနဂရုပမခိုင်မာတဲ့မြို့ကြီးတစ်ပွင့်ထပစ်တဝါတိဆောက်ရွာဖြစ်စီ၍ဟောခန္ဓာကိုယ်ကိုကြာတော့ကွတ်ပြက်လွယ်တယ်လို့သဘောထားရမယ်သိရသိမသိရစိတ်ကိုကြာတော့ခိုင်မာတဲ့မြို့ကြီးတစ်မြို့လို့တိဆောက်ရမယ်သူ့ကိုကြာတော့သိုံသိရမယ်လို့ပြောတကယ့်ကိုလုပ်ရမယ်လို့ပြောလားနော်ခန္ဓာကိုယ်ကိုခိုင်မာအောင်လုပ်လို့မရဘူးသို့သောစိတ်ကိုကြံတော့ခိုင်မာတဲ့မြို့ကြီးတစ်မြို့လို့ထပစ်တဝါဖြစ်စီ၍ဖြစ်စီရဲ့ဆိုတာလောက်ရမယ်လို့ပြောတာဟုတ်လားအဲ့ဒါဆိုလိုတာကမိမိရဲ့စိတ်ကိုခိုင်မာအောင်တည်ငြိမ်အောင်လုပ်ရမယ်တနည်းအားဖြင့်ဒီစိတ်ကိုအန္တရာယ်မတက်အောင်ကာကွယ်နိုင်ရမယ်ဆောင်ရှောက်နိုင်ရမယ်နော်ဆိုကြပါဦးတန်းပြီတပြေးမှာမြို့ကြီးမြို့တော်ဟာအရေးကြီးဆုံးပဲဟုတ်လားအဲ့ဒီမှာအရေးကြီးတာတွေအကုန်လုံးစုမလီဘူးလားစုနေတယ်အဲ့ဒီမျိုးတော့ကကျန်တဲ့နေရာတွေကပုံမူပြီးတော့ခန္ဓာကိုယ်တောက်တင်းကိုလုံခြုံဖို့အရေးကြီးတယ်ဟုတ်လားအဲ့ဒါလိုပဲဒီခန္ဓာကိုယ်ကြီးဟူသောတိုင်းပြည်ကြီးမှာလည်းစိတ်ဟာမျိုးတော်ကြီးပဲနော်ဒီစိတ်ဟာအရေးကြီးဆုံးပဲဒါကြောင့်ဒီစိတ်ကိုခန္ဓာအောင်တည်ဆောက်ဖို့လို့လည်းစိတ်ကိုလုံးဝလုံခြုံရေးအပြည့်ရှိဖို့လိုတယ်လုံခြုံအောင်ခန္ဓာအောင်လုပ်ဖို့လိုတယ်ဟုတ်ရလားအဲ့ဒီနေရာမှာလည်းချက်ချင်ပြီးတော့နားလည်ရမှာဒီစိတ်ဟာသူကလည်းပဲအန္တရာယ်ရှိတဲ့နေရာကိုရောက်သွားနိုင်တယ်။သူ့စီကိုလည်းပဲအန္တရာယ်ရှိတာတွေကအမြဲတမ်းကြာရောက်လာနိုင်တယ်။အရိပ္ပတိနှစ်မျိုးနော်။ဒါကြောင့်သူ့ကိုလုံခြုံအောင်လဲဆောင်ရှောက်ရမယ်။ပြီးတော့သူ့ကိုဘေးထွက်မသွားအောင်လဲထိန်းသိမ်းရမယ်။နော်။သူ့ကိုထိန်းသိမ်းဖို့လိုအပ်တယ်လို့သူ့စီကိုဘေးကအရာတွေမလောက်အောင်ကာကွယ်ရမယ်ဆောင်ရှောက်ရမယ်။နော်။သူ့ကိုလည်းထိန်းရမယ်သူ့စီကိုတခြားအရာတွေမလောက်အောင်လဲကာကွယ်ဆောင်ရှောက်ရမယ်။အရိပ္ပတိနှစ်မျိုးနော်။သဘောပေါက်လားအဲ့ဒါ။အေးစိတ်ကအာယုန်နဲ့ပြည်တိုင်းပြည်တိုင်းမကောင်းတဲ့ဘက်ကိုထွက်ထွက်ထွက်ထွက်သွားတာမျိုးလည်းရှိတယ်။ဒါကအသေးပဲတမျိုးပေါ့နော်။တခါဒီစိတ်ထဲကိုပဲအန္တရာယ်ကြီးအမျိုးမျိုးတက်တက်တက်တက်ပြီးတော့အကျိုးမဲ့တွေဖြစ်ဖြစ်ဖြစ်ဖြစ်သွားတာလည်းမရှိဘူးလား
။
ရှိတယ်။ဒီစိတ်ကိုလုံအောင်မဆောက်နိုင်တဲ့ဒုက္ခရောက်တဲ့တာလည်းကလည်းအများကြီးရှိတယ်။ဒီစိတ်ကိုဘေးမထွက်အောင်မထိန်းနိုင်တဲ့မကောင်းတဲ့နေရာကိုမရောက်အောင်မထိန်းနိုင်တဲ့ဒုက္ခရောက်တာလည်းအများကြီးရှိတယ်။ဒါကြောင့်စိတ်ကိုထိန်းရမယ်။နော်စိတ်ကိုမကောင်းတဲ့အတွေးတွေမကောင်းတဲ့အပြောတွေမကောင်းတဲ့အလုပ်တွေကြီးကိုမရအောင်စိတ်ကိုမလိုအောင်မလုပ
်
ထိန်းရမယ်အဲ့ဒါကိုမြတ်စွာဘုရားကတော့ဥပမာလေးနဲ့ပြောတယ်ဗျာဟိုနွားကြောင်သားဟာတဲ့သူ့ရဲ့နွားကိုသူများရဲ့အခင်းကိုဝမ်းမစားအောင်သူမျိုးမျိုးကပွဲရမယ်ဆောင်းရှောက်မယ်ဘာလို့လဲဆိုတော့သူများရဲ့အခင်းကိုဝမ်းစားတာနဲ့တပြိုင်တည်းထင်းသူ့မှာဒဏ်ရင်လည်းအရိုက်ခံရမယ်အဲ့ဒီအခင်းပိုင်ရှင်နဲ့ပြဿနာရင်းနဲ့တည့်တည့်ပဲရန်ရင်လည်းဖြစ်ရဖြစ်ရမယ်အနည်းဆုံးအကျိုးမဲ့ကတော့တည်ကြဖို့ဖြစ်မယ်ဒါကြောင့်အဲ့ဒီလိုအဖြစ်တွေကိုမြင်လို့ကိုယ့်ရဲ့နွားကိုသူများရဲ့အခင်ကိုဝမ်းမစားအောင်တဘိုးကြီးလိုနဲ့ပြင်ပြရမယ်ကျိုးနဲ့ရေလိုက်ချီပြီးတော့ထားရင်ထားရမယ်။ဒါမျိုးဆိုပြပေးတဲ့ဥပမာနော်။အဲ့လိုပဲကိုယ့်ရဲ့စိတ်ကိုလည်းပဲဆိုးတဲ့သဘောတွေမဖြစ်အောင်ထိန်းသိမ်းနေရမယ်။ဘာဖြစ်လို့လဲဆိုတော့စိတ်ကဆိုးတဲ့သဘောလေးကိုက จ้าหยอกตัวนี้ဆိုလို့ရှိရင်အန္တရာယ်ပြန်နိုင်တယ်ဟုတ်လားအဲ့ဒါဒုက္ခရောက်နေတာဒါကြောင့်မိမိရဲ့စိတ်ကိုထိန်းသိမ်းရမယ်ဒါကတစ်ပိုင်းနော်နောက်ထိန်းသိမ်းရမယ်ဆိုတဲ့အပိုင်းအပြင်ကာကွယ်စောင့်ရှောက်အောင်လည်းဆိုတာလည်းရှိတယ်မျက်စိကနေတစ်ဆင့်နားကနေတစ်ဆင့်နော်နှာခေါင်းကနေတစ်ဆင့်လျှာကနေတစ်ဆင့်ကိုယ်ကနေတစ်ဆင့်စိတ်ကနေတစ်ဆင့်တွေ့အာယတန6ပါးပေါ့နော်တကားပေါက6ပေါက်ကနေတစ်ဆင့်အာယုန်တွေအများဆုံးဝင်ထွက်နေတာမရှိဘူးလား
ရှိတယ
်အဲ့ဒီအာယုန်တွေဝင်တိုင်းထွက်တိုင်းတတိပညာနဲ့မိမိတို့ကမစော့မလျှောက်ဘူးဆိုလို့ရှိရင်နော်တတိကဒီကစားကတော့စိတ်ရဲ့အစော့ဟုတ်လားမြို့ကြီးတစ်မြို့မှာတကားစော့ဆိုတာအရေးကြီးတယ်ကင်းပေါ့ဟုတ်လားအဲ့ဒါလိုပဲဒီစိတ်မှာလည်းပဲလောဘဒေါသမောဟရင်သူတွေဝင်မလာအောင်စော့လျှောက်ရမယ်တတိဆိုတာအကောင်းဆုံးအစော့လျှောက်ပဲဟုတ်လားအဲ့တတိနဲ့စောင့်ရှောက်ပြီးတော့ပညာနဲ့အပြီးတိုင်ပိတ်ဆို့တဲ့သဘောဆိုပြီးတော့ဟောထားတာလည်းရှိပါတယ်ဟုတ်လားအဲ့တော့ဆိုလိုတာကစိတ်ကိုမကောင်းတဲ့နေရာမရအောင်ထိမ့်သိမ့်ဖို့လိုအပ်တယ်လို့စိတ်ထဲကိုလည်းပဲမကောင်းတာတွေရောက်မလာအောင်ကာကွယ်စောင့်ရှောက်ရမယ်ဆိုတဲ့အတိအကျလည်းရှိတယ်ဟုတ်လားအဲ့ဒီတော့စိတ်ကိုခိုင်မာတဲ့မြို့ကြီးတစ်မြို့လိုတည်ဆောက်ရမယ်ဆိုတဲ့အချက်ကလေးကလည်းအင်မတန်ကျေဝန်းနဲ့နေတဲ့အတိအကျကိုဆောင်တယ်ဟုတ်လားအေးတစ်ချက်ရှိသွားပြီနော်ခန္ဓာကိုယ်ကိုကြံ့တော့ပွက်ပြက်လွယ်တဲ့မြေကိုလို့တိရတယ်တိရတယ်သူကနော်စိတ်ကိုကြံ့တော့ခိုင်မာတဲ့မျိုးကြီးတစ်ပွဲတိဆောက်ရမယ်ဖြစ်စေရမယ်ဟုတ်လားအေးတစ်ချက်ရှိပြီနောက်တတိယမှာဆက်အမိရှိလဲဆိုတော့ယောဒေထမာရံပညာဥထေနမာရံမိမိရဲ့ရန်သူဖြစ်တော်မိမိကိုနှိမ့်ဆက်တဲ့သောအလိုဆန္ဒမကျေနပ်မှုရှင်ပြိုင်မှုမနာလိုမှုဝန်တုံမှုအဆက်ရှိတဲ့စိတ်ရဲ့ရန်သူတွေဖြစ်တဲ့ကိလေသာမန်ကိုပညာဝိရဏအတိဉာဏ်ပညာတိဟုသောလက်လက်ဖြင့်ယောဒေထစစ်ထိုးရ၏တင်စားပြီးတော့ပြောတာဟုတ်လားစစ်တိုက်တယ်ဆိုတာရန်သူနဲ့တိုက်ရတာဘာလို့တိုက်ရတာလို့ဆိုတော့ရန်သူဆိုတဲ့သဘောဟာကိုကမတတ်ရင် तू ကကိုကိုတတ်မှာ तू ကကိုကိုအားနေအောင်လုပ်ရင် तू ကကိုကိုအားနေအောင်လုပ်မှာကိုကညာလီဖြစ်စေညာလီဖြစ်စေ तू ကမညာလာလို့တည်ကြတယ်ဟုတ်ရင်လားအဲ့ဒါရန်သူရဲ့သဘောပဲနော်ကိုယ်ကသူ့ကိုလှုပ်ရင်လှုပ်မလှုပ်ရင်သူကကိုယ်ကိုလှုပ်မှာပဲဟုတ်လားဒါကြောင့်မို့လို့ကို့မနာရေးအတွက်သူ့ကိုနှိမ့်ဆက်ရတာသူ့ကိုအနိုင်ရအောင်လုပ်ရတာအဲ့ဒါစစ်ပွဲလို့ရတဲ့ဘောပဲဟုတ်လားအဲ့လိုပဲဒီခန္ဓာကိုယ်မှာလည်းပဲစစ်ပွဲဆိုတာအများအားရှိနေတယ်အဲ့ဒါပါလဲဆိုတော့ကောင်းတဲ့ဘက်နဲ့မကောင်းတဲ့ဘက်အများအားတိုက်ခိုက်နေတယ်လွန်ဆွဲနေတယ်ထိုးနှက်နေတယ်ဟုတ်လားအကုသိုလ်အုပ်စုကာဏပက္ခပေါ့နော်ကုသိုလ်အုပ်စုဒုက္ခပက္ခပေါ်ဖြူစင်တဲ့အဆုနဲ့မဲညစ်တဲ့အဆုဟာခန္ဓာကိုယ်လေးဟူသောစိတ်တည်းမှာအမြဲတမ်းပါလို့နေတယ်စိတ်ခင်းနေစိတ်ခင်းနေနော်အေးအမဲအဆုကနိုင်ရင်အဲ့ဒါခန္ဓာကိုယ်လေးဟူသောတိုင်းပြည်ဟာအယုဆုအကြည့်တံပြီးတော့ဆင်းရဲလွဲ့နေမှာပဲနော်အဖြူအဆုကနိုင်နေဟေးကုသိုလ်ကောင်းမှုပက္ခအတာရတယ်သူတို့ကပဲဒီခန္ဓာကိုယ်ကိုမဲမှုနိုင်တယ်ဆိုရင်တော့ဒီခန္ဓာကိုယ်ဟာချမ်းသာမှာပဲဟုတ်ရလားဒါကြောင့်လက်ဆောင်ဘုရားကအဲ့ဒီအမဲအုပ်စုလို့ခေါ်ရတဲ့ကိလေသာမန်တွေကိုစစ်ထိုးနိုင်ရမယ်တဲ့အဲ့ဒါဆိုစစ်ထိုးတဲ့အခါမှာယေရှုဘုရားဟောလာတာအင်မတန်ခင်ဗျာလက်နှက်ကအင်မတန်အရေးကြီးတယ်နော်စစ်ထိုးရင်ဘာအရေးကြီးလဲလက်နှက်ကအရေးကြီးတယ်လက်နှက်သွားလို့ရလာမှာဟုတ်ဒီခေတ်ပိုးပြီးတော့တောင်ထင်ရှားသေးတယ်ဟုတ်လားဘယ်ကလေးရလို့ဘာလို့လက်နှက်တွေပိုင်ပြီးဆိုရင်ကဘာမှာအကြီးအကျယ်ဩဇာပါဝါမရှိဘူးလား
ရှိပါ
ရှိရပါတော့ဒါကြိုင်းဒီမိုင်းတွေပိုးသိပါတယ်ဟုတ်လားเออบาบาบาลูโจกดาละเนะกูจอกดาละเนะกูจอกดาตัวตะฉิ่ลောက်หนี่ไล่ดาเนะอจี้เจปิสิตอเนะเนะตะเฟยันตือโกซ้วนดาโหละเนะกะหุล่ะดีเนียมาละเมษวะพะยากะกิเลสาดีอุโดยันตุเนมิมิเยตันตะมาเวผิดปิรอมิมิโกเปลี่ยนเลหนี่เสร็จเด็ดๆอะหยาเนะปอเนาะกิเลสาเนะซอนะตะชามาผิดดาโกขันธาโกปอมาผิดดาดีขันธาวาผิดปิรอดีขันธาโกเวเปลี่ยนปิรอซินเยซีนาเปนมันซีนาดาเนะตือโกอะตวินยันตุเนปอအဲ့ဒီအတွင်းရံသူတွေကိုနိုင်အောင်တိုက်နိုင်တဲ့နှိမ့်ကွက်နိုင်တဲ့လက်လက်ဆုံးအတိဉာဏ်ပညာကိုပြောတာတဲ့အတိဉာဏ်ပညာကြီးအဲ့ဒီကိလေသာကိုနိုင်တဲ့နေရာမှာသူကအစွမ်းအထက်ဆုံးပဲဟုတ်ရလားဒါကြောင့်အတိဉာဏ်ပညာကြီးလက်လက်ပဲအဲ့ဒီလက်လက်နဲ့တိုက်မှနိုင်မှဒီတိုင်းကြီးသူတို့မကောင်းဘူးလို့သိနေုံပြန်နဲ့ဖြစ်မှာမဟုတ်ဟုတ်လားအဲ့ဒီတော့အတိဆိုတာဘာလို့အတိဆိုတာနေပေကအခြေကြီးပဲခြေကားလို့ပြောရရင်တော့ကောင်းတာလို့ရင်ကောင်းတာဖြစ်မယ်မကောင်းတာလို့ရင်မကောင်းတာဖြစ်မယ်လို့ကိုလုတ်ထားတဲ့အလုတ်ရဲ့အကျိုးဆက်ကိုလုတ်ထားတဲ့အလုတ်နဲ့တန်တဲ့အကျိုးကိုခံရမယ်ဆံရမယ်လို့တိမြင်နားလည်လက်ခံတာအခြေခံအကြဆုံးအသိပဲဟုတ်လားကမ္မတက္ကတာပညာပေါ့နော်ကမ္မတက္ကတာသမာဓိထီလို့လည်းပြောပေါ့ဟုတ်လား အဲတချို့အဲ့ဒီအတိအဲ့ဒီဉာဏ်ပညာမရှိဘူးเนาะမရှိတဲ့အခါကျတော့ထင်အားလုပ်တာပဲကောင်းတာလုပ်လည်းပဲကောင်းတာဖြစ်ရင်ပဲဖြစ်မှာမကောင်းတာလုပ်လည်းမကောင်းတာဖြစ်ချင်မှာဖြစ်မှာလို့အဲ့လိုတန်လျာတွေတထွေးကြီးနဲ့ကောင်းမှုမကောင်းမှုရဲ့အကျိုးဝေးကိုနားမလည်တဲ့လူလက်မခံတဲ့လူတွေကြံတော့သူတို့ရဲ့ဘဝပိုးပြီးတော့ကြံထမ်းတယ်လုပ်ချင်အားလုပ်မှာတော့ဟုတ်လားအဲ့လိုလုပ်ချင်အားလုပ်မယ်ဆိုလို့ရှိရင်သူတို့ဘဝပိုမစင်းရဲဘူးလား
စင်းရ
ဲမယ်သူတို့အနာဂတ်ဟာလည်းပဲဘာမှမရှိရတော့ဘူးဒါကြောင့်အခြေခံကံကံရဲ့အကျိုးကိုသိမြင်နားလည်တဲ့သဘောသိမြင်နားလည်ရဲ့လက်ခံတဲ့သဘောဆိုတာအလိုလိုဖြစ်ပါတယ်ဟုတ်လားအဲ့လိုလက်ခံထားလေဆိုလို့ရှိရင်ကောင်းတာလေးတွေကိုတတ်နိုင်ကြများကျူးနာမယ်မကောင်းတာလေးကိုတတ်နိုင်ကြများရှောင်ခြင်းပဲဘာလို့တည်တာကိုမကောင်းတာဟာငါ့ကိုဒုက္ခပေးမယ်အရာကောင်းတာဟာငါ့ကိုချမ်းသာဒုက္ခဖြစ်စေမယ်အရာလို့သိမြင်နားလည်ထားတော့မကောင်းတာလေးတွေဖြည်းဖြည်းနဲ့နည်းအောင်သူကြိုးစားမှာပဲကောင်းတာလေးများအောင်လည်းသူကြိုးစားမှာပဲဒါကြောင့်သူကအခြေခံအကြံဆုံးအတိပဲအဲ့ဒီအတိလက်နဲ့နဲ့ကိလေသာကိုပထမအဆင့်နိုင်အောင်ကြိုးစားရမယ်။အဲ့ဒီလက်နဲ့မရှိဘူးဆိုရင်တချို့လူတွေအဲ့ဒီအဆင့်နဲ့ပြက်ကျန်နေတာနော်
။
မြင်နေတော့ဒီဘာကြီး။အေးအဲ့ဒါပညာဆိုတဲ့အဆင့်တစ်ဆင့်ပေါ့။နောက်ထပ်ပညာရှိသေးတယ်။ပညာကအဆင့်တွေအမျိုးမျိုးရှိတယ်။အနေအမြင်အမျိုးမျိုးရှိတယ်။နောက်ထပ်ပညာတစ်မျိုးကဘာလဲဆိုတော့ဒီခန္ဓာကိုယ်ပေါ်မှာဖြစ်ပေါ်တယ်ဖြစ်ပေါ်နိုင်တော့ရုပ်သဘောနာမ်သဘောတွေအမျိုးမျိုးရှိတယ်။ဒီခန္ဓာကိုယ်ကြီးပေါ်မှာဖြစ်ပေါ်နေတဲ့ရုပ်သဘောနာမ်သဘောတွေနော
်။
အဲ့ဒီရုပ်သဘောနာမ်သဘောတွေဟာဖြစ်ပေါ်လာပြီးတဲ့နောက်မရှိတော့အခုဖြစ်ပေါ်လာတယ်ပြီးတော့မရှိတော့ဒါပေမဲ့နောက်ထပ်အစ်စ်ကလည်းပဲအကြောင်းတရားတွေကရှိနေတော့ဆက်ဆက်ပြီးတော့ဖြစ်နေပြန်တယ်အဲ့ဒီဖြစ်တိုင်းတော့အစ်စ်တွေကလည်းမနေရဘူးသူတို့လည်းပဲချုပ်ပြုတ်သွားကြတာပဲသူတို့ကရှိကချုပ်ပြောတယ်နောက်ထပ်အစ်စ်တစ်ခုရောက်လာတယ်ဖြစ်လာတယ်တော့အစ်စ်တို့တွေလည်းအမြဲတမ်းပျောက်သွားတယ်ဒါကြောင့်ဘဝဆိုတာအမြဲတမ်းအစ်စ်ဖြစ်နေတာဟဲ့ဒီကမာကြီးတွေဘဝဆိုတာအစ်စ်အမြဲတမ်းရှိနေတာဟုတ်လားအမြဲတမ်းအစ်စ်ကလေးပဲအခုဟာအခုအစ်စ်ပဲမနေ့တုန်းကရုပ်တည်နံနေအခုမရှိတော့ဟုတ်လားစောစောတုန်းကရုပ်တက်နံတက်တည်းလည်းအခုမရှိတော့အကုန်လုံးပျောက်ကွယ်သွားကြတယ်ထင်ရှားတာကတော့ကပ်ပြောရမယ်ဆိုရင်တော့ထင်ရှားတာလေးကပ်ပြောရမယ်ဆိုရင်ဦးဇင်းတို့ရဲ့ခုနှုတ်ကထွက်နေတဲ့အတန်အင်တန်ထင်ရှားတယ်ဦးဇင်းအခုစကလုံးတွေကိုရှားချပြီးတော့ပြုတ်ပြီးတလုံးမှရှားလို့မတွေ့တော့မရှိတော့ပျောက်သွားတယ်
အ
ကုန်ချုပ်ပြောက်သွားမရှိတော့ဘူးနော်မရှိတော့ဘူးဒါပေမဲ့ဦးစင်းကဒီမှာအတန်အိုးရှိတယ်အတန်ထွက်အောင်အားဆိုင်နေတယ်ပြောနေတယ်ဆိုတော့အတန်ကဒလက်တကြီးဆက်ဆက်ပြီးတော့ဖြစ်မနေဘူးလား
ဖြစ်နေတယ်
အဲ့ဒီဖြစ်တိုင်းတော့အတန်တွေဟာလည်းပြီးတော့လည
်း
ပြက်သွားတာပဲချုပ်ပြောက်သွားတာပဲဒါကလည်းမလုံးမနားရှိတယ်နားရှိတော့ဒီအတန်ကိုကြားတယ်ကြားသိစိတ်ဖြစ်တယ်အဲ့ဒီကြားသိစိတ်နန္ဒတ်ကိုပဲအကြောင်းပြုပြီးတော့ဟဲ့ဒါလေးကတော့ကောင်းတယ်ဒါလေးကတော့မကောင်းဘူးလို့ခံစားတဲ့သဘောဝေဒနာတတ်တွေကိုမပေါ်ဘူးလ
ားပေါ်ပါတယ်
နန္ဒတ်တွေအများကြီးရှိတယ်အမျိုးစုံတွေကပဲဒီခန္ဓာကိုယ်ကြီးဟာလေအမျိုးစုံအောင်ဖြစ်တယ်လားမရေမတွက်နိုင်အောင်အမျိုးစုံအောင်ဖြစ်တယ်နော်အချင်းချင်းချုပ်လိုက်ရင်တော့မြင်တာမျိုးစုံရှိမယ်ကြားတာမျိုးစုံရှိမယ်နားတာမျိုးစုံရှိမယ်စားတာမျိုးစုံရှိမယ်ထိတာမျိုးစုံရှိမယ်တွေးတာသိတာမျိုးစုံရှိမယ်6မျိုးပေါ့ဟုတ်လ
ား
အေးအမျိုးတွေဘယ်လောက်ပဲစုံစုံသိကြတာကတော့အဲ့ဒီဖြစ်ပေါ်လာတဲ့တော့အဲ့ဒီယူသဘောနံသဘောတွေဟာတစ်ခုပြီးတစ်ခုချုပ်ပြောက်သွားကြတယ်နောက်ထပ်အစ်ထပ်ဖြစ်တယ်အဲ့လိုနေနဲ့အိမ်ဒီမရရက်တီယာမရမတီမငိမ့်နဲ့ဘဝဆိုတာသွားနေတာဟုတ်ရလ
ားအေ
းပြီးသွားနေတာပေါ့နော်ပြီးသွားတာမပြီးတာဘာမှမရှိဘူးဟင်ဒီကမာကြီးတွေမပြီးတာဘာမှမရှိဘူးကောင်းတာလည်းထိန်းထားရင်လို့မရဘူးဆိုးတာလည်းထိန်းထားရင်လို့မရဘူးပြီးသွားရတာကြီးပဲမနေ့တုန်းကပြီးခဲ့ပြီမနေ့တုန်းကပြီးခဲ့ပြီအရှင်လက်အရှင်တက်အရှင်ဘဝအကုန်ပြီးခဲ့ပြီအခုလည်းပြီးစင်အဲ့ဒါပြန်ဒီလိုပြီးဦးမှာသဘက်ခါဒီလိုပြီးဦးမှာနောက်နေ့နောက်ဘဝဒီလိုပြီးမှာဒါကြောင့်ဘဝဆိုတာဘာမှကောင်းတာမဟုတ်ဘူးပြီးတော့လည်းပြီးရတာချင်းပဲမပြီးတဲ့အရာတစ်ခုမှမရှိဘူးအဲ့လိုရုပ်သဘာဝနံသဘာဝလို့ယင်ဖြစ်ပေါ်လာပြီးတဲ့နောက်ပြီးဆုံးသွားခြင်းသဘောကိုအမှန်တိုင်းသိရင်လည်းအဲ့ဒါပညာအတိညာအဲ့ဒါလည်းလက်နက်ပဲနော
်
အဲ့ဒီအဲ့ဒီဉာဏ်ပညာလက်နက်ကစွန့်နေတယ်အခုလောလောဆယ်ကိုယ်တန်တမအဲ့ဒီလက်နဲ့ကလေးဖြစ်လိုက်တာ ਨੇ အဲ့ဒီလက်နဲ့မြင်တာနဲ့ကိုပဲကိလေသာရန်သူကထက်တလောက်ကြောက်တယ်ဟုတ်ရလ
ား
ဆောတော်ကကံကံရဲ့ဂျူကိုသိမြင်နိုင်တဲ့ပညာလေးကိုတော့လက်နဲ့အခုဟာတော့ဂျူသဘောတန်သဘောလို့ရဲ့လက္ခဏာဖြစ်တဲ့အနိစ္စသဘောမမြဲတဲ့သဘောကိုသိတဲ့ဉာဏ်ပညာလေးကိုတော့လက်နဲ့ဟုတ်ရလားအေးနောက်ထပ်တစ်ဆင့်တက်ကြအောင်ဆုံးအဲ့ဒါကဘာလဲဆိုတော့သစ္စာလေးပါးကိုသိခြင်းပေါ့နော်တဖြည်းဖြည်းနဲ့အသိဉာဏ်ပညာရဲ့နယ်ပယ်ကမြင့်မြင့်လာတဲ့သဘောပေါ့နော်။တစ္ဆာပြောဟာကိုသူကအရိယာမဉ္ဇဉ်ဘုံဉာဏ်တွေနဲ့ထိုးထွင်းသိပြီဆိုရင်တော့သူကနိဗ္ဗာန်ကိုတော့မြင်တာပေါ့ဗျ။အဲ့ဒီကြရင်တော့ဒုက္ခတွေအလုံးကိုသူကအဆုံးသတ်နိုင်တယ်။ กิเลสตาကိုအမြင့်ပြတ်ပယ်တတ်နိုင်တယ်ပေါ့တစ္ဆာ၄ပါးကိုအရိယာမဉ္ဇဉ်တို့နဲ့မြင်မယ်ဆိုရင်ပထမအဆင့်မြင်မယ်ဆိုရင်တက္ကာယတိတိဆိုတဲ့ငါးဆွဲရယ်ဝိသိကိစ္ဆာဆိုတဲ့
ယ
ုံမတန်တရားရင်အဲ့ဒီကိလေသာရန်သူတွေကိုသူကတခါလဲနောက်တပန်းမဖြစ်ပေါ်တော့အောင်အပိသက်သင်တတ်တာဟုတ်လားဒီနေရာမှာတစ်ချက်အားတက်စရာလည်းရှိတယ်ဒီကမ္ဘာကြီးဒကာကြီးဒီမိုင်းမျိုးပြောရအောင်အဲ့ဒါကဘာလဲဆိုတော့မကောင်းတဲ့အကုသိုလ်တရားတွေကိလေသာတရားတွေဆိုတာအသက်ခံရမယ့်တရားသူတို့ကနောက်ဆုံးတနေ့သိနေရမယ့်တရားနော်ကောင်းတဲ့တရားတွေဘက်ကင်တရားတွေကုသိုလ်တရားတွေဆိုတာကသူကပယ်တတ်တတ်တဲ့တရားသူတို့ကတတ်တတ်တဲ့တရားဟုတ်လားအကုသိုလ်တွေကအပင်ခံရမယ်အသက်ခံရမယ်တရားသူတို့ကအကုသိုလ်တွေကတတ်လို့ကုသိုလ်ကဘယ်တော့မှအဆုံးစုံမသိဘူးနော်ကုသိုလ်ကတကယ်တတ်ပြီဆိုရင်အကုသိုလ်ကတော့အဆုံးစုံသိပေးရတယ်ဟုတ်လားဒါပေမဲ့ဒကာမတို့ဦးဇင်းတို့တွေကမဲ့အဆင့်ဖို့အဆင့်နဲ့မတတ်နိုင်သေးလို့ကိလေသာကအဆုံးစုံတော့မသိသေးဘူးဖြစ်နေတာပေါ့ဟုတ်လားတကယ်လို့များသုတ္တပတိမဲ့ရန်ဖွညာတော့ရအောင်ဒီကြိုးစားနိုင်လို့ဟုတ်လားကိလေသာကိုတတ်နိုင်မယ်ဆိုရင်တော့တက္ကရာတိတိဝိသုကိစ္စလိုနောက်တိတ်တံသစ္စိယလိုဒီလာမတပရမတလိုအဲ့ဒီတန်ရောစဉ်မကောင်းတဲ့အညစ်အကြေးအကုသိုလ်တရားတွေကတခါလည်းမသိဘူးလား
သိတယ
်သိပြီးရင်နောက်တစ်ခါမဖြစ်တော့သိခြင်းမဲ့တော့သူတို့သိရတယ်ဟုတ်ရဲ့လားအဲ့ဒီတော့ကိလေသာတွေနဲ့စစ်ထိုးရတဲ့အနေအထားမှာပညာလက်နဲ့အမျိုးမျိုးဥစဉ်ပြောတာနော
်
ကံတရားကျိုးကိုသိမြင်နားလည်တဲ့လက်နဲ့ရင်ဟုတ်လားပြီးတော့အင်းဖြစ်ချင်းပြည့်ချင်းရဲ့သဘောကိုသိမြင်နိုင်လေတဲ့လက်နဲ့ရင်အသစ္စာလေးပါထုတ်ထွင်းသိမြင်တဲ့လက်နဲ့ရင်သူကတော့အထုတ်ထိပ်ပေါ့နော်အဲ့လိုအသစ္စာလေးပါကိုလေ့ကျင့်အောင်မြင်မယ်ဆိုရင်တော့ဒီရမညာခွန်ညာနဲ့မြင်မယ်ဆိုရင်တော့နောက်ဆုံးကိလေသာအကုန်လုံးသိပြီးတော့တကယ်ချမ်းသာတဲ့ချမ်းသာမှာကိုရမှာဟုတ်လားဒါကြောင့်စစ်ပွဲလေးစစ်ပွဲလေးမှာကိုကိုကိုအနိုင်ရတယ်လောဘဒေါသမောဟကိုအနိုင်ရတယ်ဆိုတဲ့စစ်ပွဲဒီတာလေးအမြင်ဆုံးဝင်တိုက်ခိုက်ဖို့လေအလိုအဆုံးသောစစ်ပွဲပါပဲကိုကိုကိုမနိုင်နေသည်မြဘေးအရာတွေကိုဘယ်တော့ပဲနိုင်နိုင်အဲ့ဒီအနိုင်တွေကအဆုံးဆုံးသောနိုင်ရင်းတွေကိုပြီးရင်ပြန်ရှိဖို့ပဲနိုင်ခြင်းလေဟုတ်ရဲ့လားအဲ့ဒါကြောင့်ယေရှုဘုရားဓမ္မဝါဒမှာပဲဟောထားတာရှိပါလေယောသဟတံသဟတေနသင်္ကာဗေမာနုတေရှိနေဣကင်ဆာဇေယပတ္တနသဝေသင်္ကာမဇုတမောတဲ့နော်ပြင်ဘက်ကအရာတွေကိုအကျဉ်းတန်းတော့နိုင်ဒါမှမဟုတ်လူတန်းတော့ကိုကိုတယောက်ထက်ကရှွမ်းတော့လို့နိုင်အဲ့ဒီအနိုင်မမြတ်ဘူးလေနော်ကိုယ့်ရဲ့တဏ္ဍာမှာဖြစ်ပေါ်နေတဲ့လောဘဒေါသမောဟဒီဟူသောကိလေသာတရားတွေကိုဘာကိုကိုကိုတစ်ချိန်တစ်ခါလောက်နိုင်မယ်ဆိုရင်တော့အဲ့ဒီတစ်ချိန်တစ်ခါလောက်နိုင်ရတဲ့အနိုင်ကပိုပြီးတော့ရက်တည်တာနေလေဟုတ်လားအဲဒါကြောင့်ဒကာဓမ္မတို့ဦးဇင်းတို့တွေကကိုကိုကိုပေါ်မှာဖြစ်လာပြီးတော့ဒီကိုကိုပဲနှိပ်စက်မဲ့ကိလေသာရှင်တို့ကိုပညာဒီဟူသောလက်နဲ့တတ်တဲ့မြတ်ပင်သက်ဖို့လိုတယ်ဆိုတာကတတိယဇုမတော်ဘုံချင်းသုံးချက်ရှိပြီနော
်
နောက်စတုထလေးရလဲအရေးကြီးတယ်ဒီချက်ပြောက်ကအဲ့ဒါမှပြောလို့ဆိုဇိတင်စရခေအောင်မြင်မှုရထာတာလေးကိုကြာရှုံးမသွားအောင်ထိမ့်သိမ်းထားရမယ်ဟုတ်လ
ား
နေပေတိုင်းနေပေတိုင်းမှာသူ့အဆင့်လေးနဲ့သူအောင်မြင်မှုဆိုတာမရှိဘူးလားရ
ှိပါ
ရဲ့ကြီးရပညာရေးလောကစီးပွားရေးလောကနော်အခုကတော့ဘာရှိရပြောတာလို့ဆိုတော့လောကုတ္တရာတရားနဲ့ပတ်သက်တဲ့လောကလို့ပြောရပါစေဟုတ်လားအဲ့တော့ကိုကိုကိုထိုက်တဲ့လောက်အနိုင်ရထားတယ်ကိုယ်အဆင့်လေးနဲ့ကိုယ်လည်းရှိနေကြတာပဲเนาะအဲ့ဒါလေးကိုပြန်လျှော့ကြမသွားအောင်ထိမ့်သိမ်းနိုင်ရမယ်ဆောင်းဆောင်နိုင်ရမယ်ဟုတ်လားကိုယ်အောင်မြင်မှုလေးကိုစုထားနိုင်ရမယ်เนาะအေးအဲ့ဒီအချက်လေးအရင်ကြည့်ဘူးလား
အရင်
ကြည့်တယ်အရင်ကြည့်တယ်ကိုယ့်ရဲ့စိတ်ကောင်းတဲ့လုံလောက်လေးတွေကိုတိဒီစိတ်ကောင်းတဲ့လုံလောက်လေးတွေကစိတ်ရုံမှာဖြစ်မသွားအောင်လျှော့ကြမသွားအောင်ထိမ့်သိမ်းရမယ်ကာကွယ်ရမယ်ဆောင်းဆောင်ဒီသဘောပေါ့ဟုတ်လ
ား
အေးအဲ့ဒါသတ္တုထအချက်လေးကလည်းအရင်ကြည့်တယ်မှတ်သားနေရပါတယ်เนาะအေးနောက်ဆုံးပြင်စမပြအချက်ကဦးတော်ပေါင်းတယ်အဲ့ဒါကဘာလဲဆိုတော့ဇိတင်စရခိအနိဝေဒနောတိယအနိဝေဒနောရရှိထားတဲ့အောင်မြင်မှုအမျိုးမျိုးကိုညစ်ကပ်တွေ့တာချင်းမရှိသည်တိယဖြစ်ရလေ။ဟောလူရဲ့သဘောကလေအလွန်ပါရတဲ့သဘောရှိတယ်ဟုတ်လား။ပြီးတော့အလွန်လဲရင်မှုတဲ့သဘောရှိတယ်။အလွန်လဲထောင်သွားတဲ့သဘောရှိတယ်။အဲ့တော့စီဝါဥစ္စာတွေလောကီပညာတွေကိုအကြောင်းပြုပြီးတော့ထောင်သွားတာဆိုတာကတော့ထားလိုက်ပါဦးမယ်ဟုတ်လား။တရားနဲ့ပတ်သက်ပြီးတော့တရားအတိနဲ့ပတ်သက်ပြီးတော့တောင်းထောင်းထားတဲ့သဘောတွေကရှိသေးတယ်ဟုတ်လားဒါတို့ကရေတံကိုဘယ်နှခါရှိပြီဟုတ်လားအဲပေါ်เนาะအဲ့လိုကိုယ်ကိုသူများနဲ့နှိုင်းပြီးတော့ငါတည်းဟုတ်တာပဲဆိုတဲ့သဘောနေနဲ့အစားတော့တော့ဟုတ်ပါလားအဲ့ဒီဟုတ်တာအကြီးကိုကင်ပြီးတော့ရှင်းဘူးတော့မှမဟုတ်ပါလားဟုတ်လားအဲ့တော့အဆင့်ကအမျိုးမျိုးရှိရယ်เนาะဒ အဆင့်ကအမျိုးမျိုးရှိတယ်ဟုတ်ဖို့လည်းလိုတယ်ဟုတ်တာကြီးကိုစုကံပြီးတော့လည်းမရှင်းဘူးကိုမထောင်လွှားဖို့လည်းလိုသေးတယ်သူများကိုမထင်မဲ့နေမဖြစ်ဖို့လည်းလိုသေးတယ်တချို့လူတွေအဲ့ဒီချွေးရင်းကြအင်မတန်ကြီးမားတယ်သိလားကောင်းတော့ကောင်းပါတယ်မကောင်းဘူးပေါ့တို့တော့ဘာဖြစ်လို့ဆိုအဲ့ဒီကောင်းတာကြီးကိုပဲအကြောင်းပြုပြီးတော့မကောင်းသွားတာဗျာဟုတ်လားကောင်းတာကြီးကိုအကြောင်းပြုပြီးတော့သူများကိုတူတယ်တန်တယ်မတူတာသူတို့ကအဆင့်တစ်မျိုးငါကအဆင့်တစ်မျိုးဆိုတော့ကိုယ့်ကိုအဆင့်ကြီးခွဲထားတာပေါ့ဟုတ်လားနော်အဲ့လိုလိုမျိုးအဲ့ဘာဖြစ်တယ်လို့ဆိုတော့ရင်မူးလာနော်အဲ့တကောကတတိကလေးထားပြီးတော့အော်တရားဆိုတာအင်မတန်နူးညံ့သင်ပွင့်တယ်ကောင်းလာကိုအကြောင်းပြုပြီးတော့တောင်းမရင်မူးသင်ဘူးကောင်းလာကိုတောင်းမဆွဲလန်းသင်ဘူးဆိုတဲ့သဘောပေါ့ဒီနေရာမှာမြတ်စွာဘုရားဟောထားတဲ့ဒီတကူအစဉ်အမှတ်ရတယ်အဲ့လိုပါလဲဆိုတော့မြတ်စွာဘုရားကဖောင်ဥပမာပေးပြီးတော့တရားဟောထားတာရှိတယ်ဗျနော်မှန်ပါစိတ်သားတို့လေမကောင်းတဲ့တရားကိုဆွဲလန်းဖို့ဆိုတာမဆိုထားနဲ့တဲ့ကောင်းတဲ့တရားကိုတော့မဆွဲလန်းနဲ့တဲ့နော်ဆွဲလန်းမှုဆိုတော့အကုန်ဆုတ်လို့ရမှာပဲနဲ့မဂ္ဂင်၈ပါးကိုတော့မဆွဲလန်းနဲ့တဲ့ဟုတ်လားလုံတာတော့လုံရမှာပဲသို့တော်သားကိုဆွဲလန်းတဲ့သဘောတရားရဲ့သဘောမျိုးမရှိဘူးဟုတ်လားအဲ့ဒါကိုလူဥပမာပေးတယ်ဆိုတော့လူတယောက်ဟာတဲ့ရေကြီးတစ်ခုဟုတ်လားချောင်းကြီးတစ်ခုကိုကုမြောက်ဖို့အတွက်ဖောင်လိုအပ်တယ်ပေါ့နော်အဲ့ဒါဖောင်လိုအပ်တယ်အဲ့ဒီဖောင်လေးချဖောင်လေးဖွဲ့ပြီးတော့ဒီဖောင်ကိုပဲစီးပြီးတော့ဟိုကန်းကိုကူးသွားတယ်အာဘောကအတူကြီးအချိုးကြီးသူများလာပဲဒီဘောင်မရှိရင်ဟိုဘကန်ရောက်မရောက်နိုင်ဘူးဟုတ်လားဒါပေမဲ့ကြီးသူများလာတဲ့ဘောင်ဆိုပြီးတော့ဟိုဘကန်ရောက်တော့ဖောင်ကိုတကံနဲ့ခေါင်းကိုရွှဲ့ပြီးတော့ဟိုဘကန်ထီယူသွားမယ်တဲသွားမယ်သွားလျင်တဲသွားမယ်ဆိုတော့အရေးပဲမရှိတော့ဟုတ်ရဲ့လားအဲ့ဒါလိုပဲမဂ္ဂင်၈ပါးဆိုတဲ့တကယ်ကောင်းမြတ်တဲ့တရားတော်မှာတန်တရာဒီဟုသောကိလေသာဒီဟုသောရေရင်ကိုကုမြောက်ဖို့အတွက်အသုံးချရတဲ့ဖောင်ဟုတ်လားအသုံးချရမယ်ဟာညစ်ကတွေ့တာရမယ်ဟာမဟုတ်ဘူးဒီလိုမျိုးလေးပြောတာတော်တော်နည်းနည်းတော့ဟုတ်လားဒါကြောင့်ဒီမဂ္ဂင်၈ပါးအကျင့်မြတ်တရားကိုတော့မသားရရဘူးဆိုတော့ကျန်တာလေးဆိုတာကတော့ပြောမနေနဲ့တော့ဟုတ်လားအတော့ဖောင်ဥပမာလေးလည်းတော်တော်ကောင်းတယ်လို့ထင်တယ်ဟုတ်လားအေးဒါကြောင့်ဘာမျိုးမရှိသိမြင်နိုင်ဖို့လိုပါလေဘာကြောင့်လိုရလဲဒါကဘာအသိတယ်ဘူးလားသိတယ်မသိတယ်သိတယ်ဟုတ်လားအေးဒါကြောင့်စတုထာအပြည့်စုံအချက်အောင်မြင်မှုတွေကိုလည်းမရှိမရဘူးလို့ဒါကဦးစင်းကလောကီလူတွေခက်အကျဉ်းချင်းလေးပြောလိုက်တာပါဟုတ်လားအေးအဲ့တော့ဆုံးမလို့ဒီချက်ပဲချက်လေ
ပါပါဆရာ
ပြန်ပြီးတော့ပြောကြည့်မယ်နှစ်ချုံတော့နော
်
ဒီခန္ဓာကိုယ်ကြီးကိုကြာတော့ကိုယ်ပြက်ရွေတဲ့မြေအိုးတစ်လုံးတစ်ခုနဲ့တိရမယ်အဲ့ဒီတိရမယ်ဆိုတာလေးမမေ့နဲ့နော
်
အေးခန္ဓာကိုယ်ကြီးကိုကြာတော့မြေအိုးတစ်လုံးတစ်ခုနဲ့တိရမယ်ဘေးကနေထိုင်ကြည့်သလိုမျိုးတိရမှာသူဟုတ်လားအဲစိတ်ကိုကြတော့ခိုင်မာတဲ့မျိုးကြီးတစ်မျိုးလိုတီဆောက်ရမယ်ရန်သူတွေမောရောင်ကာကွယ်ရေးရောဆောင်းရှောက်ရေးရောအကုန်လုံးလုပ်ရမှာဟုတ်လားဒီစိတ်ကိုကြတော့တကယ်ကိုအာတောက်တင်ပြီးတော့ပြည့်စုံကျွေဝအောင်လုပ်ရမှာနော်ခန္ဓာကိုယ်ကြတော့မျိုးဥလိုတီရမှာတီရမှာနဲ့လုပ်ရမှာနဲ့ကွဲစီခြင်းလို့ဦးစင်းကထကြီးတက်တက်ပြောနေတာဒကာကြီးစင်ကမြန်တိပါပါဆိုသဘောထားမိမှာပါဟုတ်လားအဲတော့ခန္ဓာကိုယ်ကိုတော့မျိုးဥလိုကွဲပြဲလွယ်တယ်လို့တီရတယ်စိတ်ကိုကြတော့မျိုးကြီးတစ်မျိုးလိုခိုင်မာအောင်တီဆောက်ရမယ်အဲ့လိုအကုန်လုံးပြင်ဆင်ပြီးဆိုတော့မှကိလေသာဒီဟုသောယံသူကိုပညာဒီဟုသောလက်နဲ့နဲ့စစ်ထိုးရမယ်။ကိုကမတတ်ရင်သူကတတ်မှာဟုတ်လား
။
အကျိုးမဲ့ကိုလုံးမဲ့အရာတွေငဲ့ညာတဲ့သဘောထောက်ထားတဲ့သဘောသူတို့ကရှိတာမဟုတ်ဘူး။ဟုတ်လား
။
အေးဒါကြောင့်အဲ့လိုသူတို့နဲ့စစ်ထိုးတဲ့နေရာမှာလည်းအသိဉာဏ်ဒီတာနဲ့အစွမ်းထက်ဆုံးလက်နဲ့ပါအသိဉာဏ်ကိုလည်း၃မျိုးလောက်ပြောလိုက်တယ်နော်။ကံကံရဲ့ကျိုးကိုသိမြင်နိုင်ခဲ့တာရဲ့အိဆာလက္ခဏာကိုသိမြင်နိုင်ခဲ့တာရဲ့သစ္စာလေးပါးကိုသိမြင်နိုင်ခဲ့တာဟုတ်လားအေးနောက်စတုထအောင်မြင်မှုကိုထိမ့်သိမ့်နိုင်ရမယ်ဆောင်းရှောင်းနေရကြာရှုံသွားနော်အဲ့ဒါလိုကဘာဆောင်းရှောင်းရင်းနဲ့ဒီဇိုင်းနဲ့ထင်းအဲ့ဒီအောင်မြင်မှုကိုသာယာရင်ဝင်မှုသဘောနဲ့မရှိရဘူးအင်မတန်ပြည့်စုံတဲ့ကာထာလေးလို့ခံစားရတယ်ဗျာဦးစင်းကတော့ဟုတ်လ
ား
အင်းဒါဦးစင်းတို့ဟောတာလားရှိပါလေဘုရားပေးတော့ဥပမာများဆိုရင်ဒီကာထာလေးကိုအခြေချပြီးတော့ဟောတာဟုတ်လား
ဟ
ုတ်ပါဘူး။ဒီကဒီမှာတော့အချင်းချင်းကလေးပဲပြောပြပါမယ်ဟုတ်လား
။ဒ
ီမှာဥစဉ်ခုဟောတာမိနစ်40လောက်တော့ရှိတော့နော်။ဒ
ီမှ
ာအေးအဲ့တော့ဥစဉ်တို့ပေးတဲ့ပေါင်းသူတော်ကောင်းများရခဲ့ရအင်မတန်ခိုးတန်တဲ့လူဘဝကိုရတော့ရခဲ့တာလားလည်းကြုံကြိုက်ခိုက်ပါနော်။ခန္ဓာကိုယ်ကိုရိုးသူကလူသိမြင်နာတဲ့တန်ကြပါစေ။စိတ်ကိုကြတော့ခိုင်မာတဲ့မျိုးရှိတပြုတ်တပြုတ်ဒီဆောင်နိုင်ပါစေ။ဟုတ်လား။ဒီလေသာဒီလိုဆိုရန်သူတို့နဲ့ပညာနဲ့လက်ကိုကန်ဆွဲပြီးတော့စစ်ထိုးနိုင်ကြပါစေ။ရရှိတဲ့အောင်မြင်မှုကိုလည်းကာကွယ်ဆောင်ရှောက်နိုင်ပါစေ။အဲ့ဒီအောင်မြင်မှုကိုလည်းတရားရင်မူးရင်းမရှိအောင်ကြိုးစားနိုင်ကြပါစေ။ဥစဉ်တို့ဆန္ဒပြုခြင်းနဲ့နော်။ ဤကုသိုလ်ကောင်းမှုအစွန်းစွန်းရဲ့ဆန္ဒတရားဝိညာဉ်ပုံညာမြင့်လေးပါကိုပြင်းပြထုတ်ချောက်မြတ်ပေါ်ပြုနိုင်ကြသည်ဖြစ်ပြီးတဏှာဒုက္ခ၏အဆုံးကိုပြုနိုင်ကြပါစေတည်း။